အမေရိကန်အနောက်နိုင်ငံတွေနဲ့တင်းမာမှုတိုးလာနေတဲ့အတောအတွင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဗီဒီယိုကွန်ဖရင့်နဲ့ထိပ်သီးတွေ့ဆုံခဲ့ကြပြီးတဲ့နောက်စီးလုံးညီညွတ်မှုကိုပြသခဲ့ကြပါတယ်။ VOA ရဲ့တန်တမန်ရေးဆိုင်ရာအကြီးတန်းသတင်းတာဝန်ခံစင်တီစိန့်ရဲ့သတင်းဆောင်ပါကိုတင်ပြပေးပါမယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်ခေါင်းဆောင်ရှီဂျင်းပင်တို့ကြားပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဗီဒီယိုကွန်ဖရင့်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးမှုကိုရုရှားနဲ့တရုတ်မီဒီယာတွေမှာအထူးတလဲဖော်ပြခဲ့ကြပါတယ်။ဘေကျင်းမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေကိုတန်တမာရေးအရာသပိတ်မှောက်ကြောင်းအမေရိကန်နဲ့တခြားသောနိုင်ငံအတော်များများကကြေညာပြီးနောက်မှာရုရှားသမ္မတပူတင်ကဘီဂျင်းအိုလံပစ်ပွဲတော်ကိုတက်ရောက်မယ်လို့ကြေညာခဲ့တဲ့ပထမဆုံးသောကမ္ဘာခေါင်းဆောင်တဦးဖြစ်ပါတယ်။ယူကရိန်းနဲ့နယ်စပ်မှာရုရှားသမ္မတပူတင်ကစစ်ရေးတည်ဆောက်နေတာကိုနားလည်ထောက်ခံကြောင်းတရုတ်သမ္မတရှီဘက်ကလည်းအခိုက်အမာပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့နယ်စပ်မှာတရုတ်ဘက်ကစစ်အင်အားတည်ဆောက်လာမှုအပေါ်အမေရိကန်နေတိုးမဟာမိတ်အဖွဲ့နဲ့ဥရောပသမ္မတဒုက္ခစိုးရိမ်နေကြပြီးယူကရိန်းရဲ့ခရိုင်းမီးယားဒေသကို2014ခုနှစ်မှာသိမ်းယူခဲ့တယ်လို့မျိုးထပ်လုပ်လာရင်တော့ရုရှားအစိုးရဘယ်တော့မှမကြုံဘူးသေးတဲ့ပြင်းထန်တဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့လည်းပြောဆိုထားကြတာပါရုရှားသမ္မတကအင်အားပြပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဆန့်တန်နေတာလို့လည်းသုံးသပ်သူတချို့ကဆိုပါတယ်လန်ဒန်အခြေစိုက် Royal United Services Institute ကမာယာနာဘိုရိုယုကအခုလိုပြောပါတယ
် Russia Kremlin sees it appropriate
that American အစိုးရအပေါ်မှာဖိအားပေးဖို့အတွက်တင့်တော်တဲ့ကာလလို့ Russia အစိုးရဘက်ကနေရှုံ့ညံထားတာပါ American ဟာတရုတ်ဘက်မှာအာရုံရောက်နေတယ်လို့ယူဆထားတဲ့အခုကာလမှာဖြစ်ပါတယ
်ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီရိုရဲ့ online ကနေထိပ်သီးဆွေးနွေးပွဲမှာအခြေအနေဖြစ်စရာတွေရှိခဲ့ပြီးမယ်လေခေါင်းဆောင်တို့ကြားဆက်ဆံရေးကောင်းရှိတဲ့ပုံစံမျိုးပေါ်အောင်ဆောင်ရွက်ခဲ့တယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ German Marshall Fund ကမိုက်ကယ်ခင်မစ်က Skype ကနေတစ်ဆင့်အခုလိုပြောပါတယ
်။ There seems to be sort of genuine chemistry between them which is significant.
တို့ German အမှန်တကယ်အဆင်ပြေနေတဲ့ပုံစံမျိုးတွေ့မြင်ရတာဟာထူးခြားမှုဖြစ်ပေမဲ့အသေးစားမှတ်ယူလို့တော့မရပါဘူး။ဒါဟာဥရောပနဲ့အမေရိကန်တို့မကြီးစိုးစေရေးဆိုတဲ့နားလည်မှုနဲ့စည်းကမ်းချက်တွေချမှတ်ရေးရုရှားနဲ့တရုတ်လိုနိုင်ငံတွေကတိတ်ပြီးအရေးပါတဲ့အခန်းကဏ္ဍကပါဝင်ရေးဆိုတဲ့သူတို့လိုချင်တဲ့ကဘာမျိုးအတွက်အသေးစားသဘောတူညီချက်ရှိပြီးဒီပုံရိပ်မှန်းချက်အတွက်လုပ်နေကြတယ်ဆိုတာရှင်းပါတယ
်ရုရှားရဲ့စွန့်ရအတွက်တရုတ်ဟာဈေးကွက်ကြီးတစ်ခုဖြစ်တာကြောင့်လဲနှစ်နိုင်ငံကြားစီးပွားရေးဆက်ဆံမှုကကောင်းမွန်နေတယ်လို့လဲမိုက်ကယ်ခင်မစ်ကပြောပါတယ်
This is of course the lifeblood of the Russian economy.
ဒါကရုရှားစီးပွားရေးရဲ့ပင်မသွေးရောကြီးပါ။နောက်ပြီးဥရောပနဲ့ရုရှားကြားအမှန်တကယ်တင်းမာမှုဖြစ်နေတဲ့အချိန်ကာလမှာအထူးပဲအရေးကြီးပါတယ်
။တရုတ်နဲ့ရုရှားသမ္မတကြားရင်းနှီးတဲ့မဟာမိတ်ဖြစ်ရေးဂရုပြုချပေးမယ်လို့လဲယူကရိန်းဒါမှမဟုတ်လဲထိုင်ဝမ်ပဲဖြစ်စေအမေရိကန်နဲ့ပြဿနာကြီးတစ်ခုခုဖြစ်လာခဲ့တဲ့အခါမှာတော့သမ္မတရှီနဲ့သမ္မတပူတင်တို့အနေနဲ့တစ်ဖက်ဖက်ကစီးရီထောက်ကူမှုတော့အကူလိုရမယ်အနေအထားမရှိဘူးလို့လဲကင်မစ်ကပြောပါတယ်တရုတ်ရုရှားပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်တွေရှိနေတယ်လို့ကာနဂီမော်စကိုစင်တာကအလက်ဇန်ဒါဂါဘူးကရှုမြင်ပါတယ်
I guess that both Russia and China
တို့ဟာသူတို့ရဲ့မဟာဗျူဟာမြောက်ကိုပိုင်လုံးပိုင်ခွင့်ကိုအလေးနဲ့ထားကြတယ်လို့ကျွန်တော်ခံမှန်းပါတယ်။အမျိုးသားရေးစစ်တပ်ကလည်းအမြင့်တွင်နေပါတယ်။မယုံကြည်မှုအတိုင်းအတာတစ်ခုအထိရှိသလိုရှင်ပြိုင်မှုတွေတွေ့မြင်နေရတဲ့အာကာသအစီအစဉ်တို့လိုမျိုးနယ်ပယ်တွေမှာလည်းရှင်ပြိုင်မှုကအတိုင်းအတာတစ်ခုအထိရှိပါတယ်။
အမေရိကန်ရဲ့မဟာမိတ်တွေနဲ့ပိုးပြီးနီးနီးကပ်ကပ်ဆောင်ရွက်ဖို့ယူကရိန်းရဲ့နယ်မြေတည်ထောင်ခိုင်မြဲရေးလိုကိစ္စတွေမှာရပ်တည်ဆောင်ရွက်ဖို့လိုအပ်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်တော့တရုတ်နဲ့ရုရှားကြားပိုးပြီးတော့နီးစပ်တဲ့မဟာမိတ်ဖွဲ့မှုကစိန်ခေါ်အကဲဆန့်ချက်တစ်ခုဖြစ်လာတယ်လို့လဲကျွမ်းကျင်သူတွေကပြောပါတယ်ရှင်